ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဟီလရီကလင်တန်ရဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့စဉ်ကရုံးကိစ္စတွေကိုကိုယ်ပိုင်အီးမေးလ်ဆာဗာမှာအသုံးပြုခဲ့တာနဲ့ပတ်သက်ပြီးနောက်ထပ်စစ်ဆေးမှုတွေမှာရာဇဝတ်မှုမြောက်တဲ့အနေအထားမျိုးမတွေ့ခင်ရတဲ့အတွက်သူဂျူလိုင်လတုန်းကပြောဆိုခဲ့တဲ့ဆုံးဖြတ်ချက်ကိုဘာမှပြောင်းလဲမှာမဟုတ်ဘူးလို့ FBI Director James Comey ကသူ့ရဲ့တွေ့ရှိချက်တွေကိုလွှတ်တော်ကိုပေးပို့ခဲ့ပါတယ်။ Mrs. Clinton ရဲ့လက်ထောက်ဖြစ်သူ Human Abedin ရဲ့ခင်မွန်းဖြစ်သူ American Outlook တော်မှာဟောင်း Anthony Weiner နဲ့ဆက်နွယ်ပတ်သက်နေတဲ့ email အသစ်တွေကို FBI ကပြန်လည်စစ်ဆေးပြီးတဲ့နောက်မှာ Director James Comey ကတနင်္ဂနွေနေ့ညနေပိုင်းမှာအခုလိုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လွှတ်တော်ကိုပေးပို့တဲ့စာလွှာထဲမှာ Mr. Comey ကအဲ့ဒီချိန်က Mrs. Clinton ပေးပို့တာနဲ့သူ့စီဝင်လာတဲ့ email စာတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသူတွေကမယမနာစစ်ဆေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။သူတို့ရဲ့တွေ့ရှိချက်တွေပေါ်မှာမူတည်ပြီးအဲ့ဒီချိန်ကနိုင်ငံခြားရေးဝန်ကြီးဖြစ်သူ Clinton နဲ့ပတ်သက်ပြီးသူတို့ဇူလိုင်လတုန်းကတင်ပြထားချက်တွေကိုဘာမှပြန်လည်ပြင်ဆင်စရာမရှိဘူးလို့လည်းပြောပါတယ်။ဇူလိုင်လတုန်းကဆုံးဖြတ်ချက်ထဲမှာ Mrs. Clinton ဟာကန့်သတ်ချက်လက်တွေကိုကင်တွေရမှာအမတန်ပေါ့ရောက်မှုရှိတာတွေ့ရပေမဲ့ရာဇဝတ်မှုမျိုးစီတဲ့ရည်ရွယ်ချက်မျိုးမရှိဘူးဆိုတာတွေ့ရကြောင်းနဲ့ဒါကြောင့်လည်းအလားတူဆုံးဖြတ်ချက်ချခဲ့တာလို့ Mr. Comey ကပြောပါတယ်။ Mr. Comey အနေနဲ့ဇူလိုင်လတုန်းကတွေ့ရှိချက်တိုင်းထပ်ပြီးတွေ့ရမှာဖြစ်ကြောင်းယုံကြည်ထားတယ်လို့တကယ်လည်းဖြစ်လာပြီးဒီပြဿနာပြေလည်သွားတဲ့အတွက်မဲဆွယ်ရေးအဖွဲ့ကဝမ်းမြောက်ကြောင်း Mrs. Clinton ရဲ့ဆက်သွယ်ရေးဆိုင်ရာတာဝန်ခံ Jennifer Palmieri ကတနင်္ဂနွေနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ Mrs. Clinton ဟာယိုယွင်းနေတဲ့စနစ်ရဲ့အကာအကွယ်ကိုရနေတယ်လို့ Republican Party ကသမ္မတလောင်း Donald Trump ကတုံ့ပြန်ပါတယ်။ Mrs. Clinton ရဲ့နောက်ထပ် email အသစ်တွေထပ်ပြီးတွေ့ရကြောင်းလွန်ခဲ့တဲ့သတင်းနှစ်ပတ်ထဲ Mr. Comey ရဲ့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်ပိုင်းသမ္မတလောင်းနှုတ်ကိုထောက်ခံမှုအရေးအတွက်ဟာတိတ်ပြီးမကွာပဲဖြစ်လာခဲ့တာပါ။